မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်ဒီစီမြို့တော်အမေရိကန်တန်က2014ခုနှစ်ဇွန်လ9ရက်စနေနေ့မနေ့ဖက်စီစဉ်တွေကိုလိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမခွာညိုပါရှင်အခုမနေ့ပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားပါမယ
်မင်္ဂလာပါခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနေ့ခင်းမှာကြားမယ်နိုင်ငံတကာသတင်းတွေမှာဆိုလို့ရှိရင်တော့ဒီပြင်သစ်နိုင်ငံမှာကျင်းပတဲ့ဒီဒေအခမ်းအနားမှာအမေရိကန်သမ္မတဘရက်အိုဘားမားဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံခဲ့တယ်လို့မစ္စတာပူတင်ဟာယူကရိန်းရဲ့ရွေးကောက်ခံသမ္မတနဲ့တွေ့ဆုံခဲ့ကြပါတယ်။နောက်ပြီးတော့အာဇာနီကုန်းမှာမြောက်ကိုရီးယားတရှိုရီရဲ့တိုက်ခိုက်မှုကြောင့်တည်ဆုံခဲ့ရတဲ့အမှတ်တရဂုံပြူပိမှန်တစ်ခုကိုရန်ကုန်မြို့မှာတောက်ကြံနေတာဖွင့်လှစ်လိုက်ပါတယ်။နောက်ပြီးတော့ပြင်သစ် Open Tennis ပြိုင်ပွဲရဲ့နောက်ဆုံးအခြေအနေတွေကိုလည်းကြားရမှာဖြစ်ပါတယ်။ကိုရန်နေနဲ့အတူတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ကောင်းပါပြီရှင်ဒီကနေ့သတင်းဆောင်ပါတွေမှာတော့တအားတိုင်ရင်သားလက်နက်ကင်ဖွဲ့နဲ့မြန်မာအစိုးရတပ်ကြားကလက်တလောတိုက်ပွဲချင်းနေ RCSS SSA နဲ့မြန်မာအစိုးရတပ်တို့ရဲ့ဆွေးနွေးပွဲတွေဟာအပြစ်ရတဲ့အထိတိုးတက်မှုရှိလာမလားဆိုတာနဲ့အတူထိုင်းနိုင်ငံရေးမတည်ငြိမ်မှုကြောင့်မြန်မာရွှေ့ပြောင်းအလုပ်သမားတွေနေထိုင်မှုနဲ့အလုပ်အကင်ခက်ခဲလာရတဲ့အခြေအနေတွေကိုပြောပြပေးသွားမှာပါနိုင်ငံတကာသတင်းဆောင်ပါအနေနဲ့ကတော့ဒီဒေးလို့ခေါ်တဲ့အမေဒီကန်တို့ရဲ့နော်မန်ဒီကန်တက်တိုက်ပွဲနေ့အကြောင်းအဲ့ဒီလုံကကန်တက်တိုက်ပွဲဝင်ခဲ့တဲ့စစ်မှုထမ်းဟောင်းကြီးပြောပြတာကိုလည်းပြောပြပေးမှာဖြစ်ပါတယ်။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်းဆုံးတော့2014ခုနှစ်ဇွန်လ9ရက်စနေနေ့မနေ့ဖက် VOA ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးဆန်မိုးဝေနဲ့ကိုရန်နိုင်တို့ကကြေညာပေးကြပါမယ်ရှင်
။ကောင်းပါပြီခင်ဗျာ။ယူကရိန်းနိုင်ငံရဲ့ခရီးမီးယားကျွန်းဆွယ်ဒေသကိုရုရှားကကျူးကျော်သိမ်းပိုက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့နှစ်နိုင်ငံကြားခက်တန်းတန်းဖြစ်နေလင့်ကစားပြင်သစ်နိုင်ငံမှာကျင်းပတဲ့ D-Day အထိမ့်မှအခမ်းအနားမှာအမေရိကန်သမ္မတဘရက်အိုဘားမားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဟာခေတ္တခဏစကားစမြည်ပြောဆိုခဲ့ကြတယ်လို့အင်ဘူရိုတာဝန်ရှိသူတွေကပြောပါရယ်။ပြင်သစ်သမ္မတဖန်ဆွာဟိုလန်တက်ခင်းအခမ်းအနားတောက်ကြနေနေ့လယ်စာစားပွဲမှာသမ္မတနှစ်ဦးဟာအလွတ်တဘော15မိနစ်စကားပြောဆိုခဲ့ကြတယ်လို့အင်ဘူရိုကပြောပါရယ်။ယူကရိန်းသမ္မတအဖြစ်ရွေးကောက်ခံရတဲ့မစ္စတာပက်ထရိုပိုရှန်ကိုကိုယူကရိန်းရဲ့တရားဝင်ခေါင်းဆောင်အဖြစ်အတိအမှန်ပြုဖို့ယူကရိန်းနိုင်ငံရဲ့အရှေ့ဘက်ကခွဲထွက်ရေးသမားတွေကိုထောက်ပံ့နေတာကိုရက်တံပိုးနဲ့နေဆက်ကိုကြော်ဖြတ်ပြီးတော့လက်နက်တွေဝင်ရောက်နေတာရက်တံပိုးအတွက်သမ္မတအိုဘားမားကမစ္စတာပူတင်ကိုရှင်းရှင်းလင်းလင်းပြောဆိုခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ယူကရိန်းအစိုးရအသစ်နဲ့တွဲပြီးတော့တင်းမာမှုတွေကိုလျှော့ချဖို့ကြိုးပမ်းဖို့နဲ့ဒီလိုမဟုတ်ဘူးဆိုရင်ရုရှားနိုင်ငံကိုပုံမှုပြီးတော့အထီးကျန်ဖြစ်စေလိမ့်မယ်ဆိုတာအရေးမွေပြသခဲ့တယ်လို့လည်းဆိုပါတယ်ခင်ဗျာ။
နာဇီဂျာမနီလက်အောက်ကပြင်သစ်နိုင်ငံလွတ်မြောက်အောင်အမေရိကန်ပြည်ထောင်စုကပါဝင်လှုပ်ဆောင်ပေးခဲ့တာကိုကျေးဇူးတင်ကြောင်းပြသတဲ့အနေနဲ့ပြင်သစ်နိုင်ငံကလည်းနယူးယောက်မြို့က Liberty ရုပ်ထုကြီးမှာဒီဒေးနေ့အခမ်းအနားကျင်းပခဲ့ပါတယ်။ပြင်သစ်နိုင်ငံကလက်ဆောင်အဖြစ်ပို့ပေးလိုက်တဲ့နှင်းစီဘန်းပွင့်ဖတ်တသန်းနီးပါးလောက်ကိုနယူးယောက်စိတ်ကမ်းကနေရဟယင်အစင်းကတည်ဆောင်လာပြီးတော့ Liberty ရုပ်ထုကြီးအပေါ်မှာပြန်ကျဲချခဲ့ပါတယ်။ပြင်သစ်ရေးတဲ့တင်မော်လာဖေးယက်လည်း Liberty ရုပ်ထုကြီးအနီးမှာရှိနေခဲ့ပြီးတော့တမိုင်းကိုစိတ်ဝင်စားသူတွေဒုတိယကမ္ဘာစစ်ပြန်စစ်မှုဒဏ်အောင်းတွေနဲ့လက်ရှိတာဝန်ထမ်းဆောင်နေတဲ့စစ်သားတွေရာနဲ့ချီပြီးတော့ဒီအခမ်းအနားကိုတက်ရောက်ခဲ့ကြပါတယ်။ကလေးငယ်တွေကလည်း Liberty ရုပ်ထုကြီးအောက်မှာ American နဲ့ပြင်သစ်အလံကြီးနှစ်ခုကိုဖြန့်ချခဲ့ကြပါတယ်။အဲဒီနောက်မှာတော့ TY အဖွဲ့က American နဲ့ပြင်သစ်နိုင်ငံတော်တချင်းတွေကိုတီးမုတ်ခဲ့ကြပြီးတော့ဒုတိယကမ္ဘာစစ်အတွင်းကြာဆုံးသွားကြတဲ့ရဲဘော်တွေကိုဂုံပြူတဲ့အနေနဲ့တနက်21ချက်ပစ်ဖောက်ခဲ့ပါတယ်။နှစ်90ပြည့်ဒီဒေးနေ့ကိုဂုံပြူတဲ့အနေနဲ့ညူယောက်မြို့ကအစိုးရအဆောက်အုံအားလုံးမှာအလံတွေကိုတဝက်အထိပဲလွှင့်ထူခဲ့ကြပါတယ်ခင်ဗျာ
ပြင်သစ်နိုင်ငံနော်မန်ဒီမှာတောက်ကြနေကပြုလုပ်ခဲ့တဲ့ဒီဒေးအခမ်းအနားအပြင်ဘက်မှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ယူကရိန်းရွေးကောက်ခံသမ္မတအသစ်ပက်ထရိုပိုရှန်ကိုရုဟာလူသဘောခိတတွေ့ဆုံခဲ့ကြပါတယ်ယူကရိန်းအစိုးရတပ်တွေနဲ့နိုင်ငံရဲ့အရှေ့ဘက်မှာရုရှားကိုလူလာတဲ့ခွဲထွက်ရေးသဘုံတွေကြားအပြစ်ရရေးအတွက်ဖြစ်နိုင်ခြေရှိကြတဲ့ကိုဆွေးနွေးပွဲမှာထည့်သွင်းဆွေးနွေးခဲ့တယ်လို့ပြင်သစ်အရာရှိတွေကပြောပါတယ်။ဒီလိုတွေ့ဆုံစကားပြောကြရမှာနှစ်နိုင်ငံခေါင်းဆောင်နှစ်ဦးဟာယူကရိန်းအရှေ့မြောက်ပိုင်းမှာတွေ့ဆုံတန်ယိုဖြစ်ပွားနေမှုတွေကိုအများအဆုံးသတ်နိုင်ရေးအတွက်ဆွေးနွေးခဲ့ကြတယ်လို့ရုရှားသမ္မတရဲ့ပြောခွင့်ရသူကပြောဆိုတဲ့အကြောင်းရုရှားသတင်းဌာနကဖော်ပြပါတယ်။မစ္စတာပူတင်ဟာတောက်ကြနေစိုးစိုးပိုင်းမှာလည်းဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲနဲ့တွေ့ဆုံခဲ့ပါတယ်ခင်ဗျာ။
ရုရှားနိုင်ငံကခရိုင်းမီးယားဒေသကိုသိမ်းယူခဲ့တာကြောင့်မဟာမိတ်တပ်တွေအနေနဲ့သူ့ရဲ့တပ်နေရာချထားမှုနဲ့အသစ်ပြင်ဆင်မှုကိုပြန်ပြီးတော့စဉ်းစားသွားမှာဖြစ်တယ်လို့မြောက်အတ္တလန္တိတ်စစ်စာချုပ်နီတိုတပ်ဖွဲ့ရဲ့တပ်မှူးကြီးကပြောလိုက်ပါတယ်။အမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေဟာရုရှားနိုင်ငံကိုဆယ်စုနှစ်တခုကျော်ကြာလုပ်ဖို့ကင်ဘတ်မဟာမိတ်အဖြစ်နဲ့ရှုမြင်ထားခဲ့တာဖြစ်တယ်လို့အမေရိကန်လေတပ်ဗိုလ်ချုပ်ကြီး Philip Breedlove ကပြောပါတယ်။နီတိုတပ်ဖွဲ့ကရုရှားကိုလုပ်ဖို့ကင်ဘတ်မဟာမိတ်ဆိုတဲ့အချက်ပေါ်မှာအခြေခံပြီးတပ်ဖွဲ့စည်းပုံတပ်ရဲ့ အသင့်ပြင်ဆင်မှုနဲ့နေရာချထားမှုတွေကိုဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အခုချိန်မှာရုရှားကလုပ်ဖို့ကင်ဘတ်မဟုတ်တော့ပါဘူး။ဒါကြောင့်အဲ့ဒီဆုံးဖြတ်ချက်တွေကိုပြန်စဉ်းစားသွားရမှာဖြစ်တယ်လို့သူကပြောပါတယ်။မကြသေးခင်ကာလတွေအတွင်းရုရှားတပ်တွေအများအများကိုယူကရိန်းနယ်စပ်မှာရှိနေခဲ့တာနဲ့ခရိုင်းမီးယားဒေသကိုသိမ်းယူခဲ့တာတွေကို NATO တပ်ဖွဲ့ကတွေ့ခဲ့ရတယ်လို့သူကပြောပါတယ်။ဒါကြောင့်မဟာမိတ်တပ်တွေအနေနဲ့လည်းဒီအခြေအနေနဲ့ကိုက်ညီအောင်လုပ်ဖို့လိုတယ်လို့ပိုချုပ်ကြီးကဒုတိယကမ္ဘာစစ်အောင်ပွဲနေ့90ပြည့်အခမ်းအနားအတွင် VOA ကိုပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်ပေါင်း30ကျော်ကမြောက်ကိုရီးယားတချို့တွေရဲ့တိုက်ခိုက်မှုကြောင့်အာဇာနည်ကုန်းမှာတည်ဆုံခဲ့ရသူတွေအတွက်အမှတ်တရဂုဏ်ပြုတဲ့ဗိမာန်တစ်ခုကိုရန်ကုန်မြို့မှာတောက်ကြနေကဖွင့်လှစ်လိုက်ပါတယ်ရန်ကုန်မြို့အာဇာနည်ကုန်းကအခမ်းအနားကိုတော့တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးယွမ်ဘျောင်စီနဲ့တိုက်ခတ်မှုတွင်တည်ဆုံခဲ့ရသူတွေရဲ့မိသားစုဝင်တွေတက်ရောက်ခဲ့ကြတာပါ1983ခုနှစ်အောက်တိုဘာလမှာအဲ့ဒီချိန်တုန်းကတောင်ကိုရီးယားရဲ့သမ္မတဖြစ်သူချွန်ဒူဝမ်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကိုရန်ကုန်မြို့ကအာဇာနည်ကုန်းမှာမြောက်ကိုရီးယားတချို့တွေကဘုံခွဲတက်ခတ်ခဲ့ကြတာဖြစ်ပါတယ်တိုက်ခတ်မှုတွင်သမ္မတထိခိုက်မှုမရှိခဲ့ပေမဲ့တောင်ကိုရီးယားအစစ်မြင့်အရာရှိတွေအပါအဝင်လူ18ဦးတည်ဆုံပြီးတော့50နီးပါးထိခိုက်ဒဏ်ရာတွေရခဲ့ကြတာဖြစ်ပါတယ်တောက်ကြနေကရန်ကုန်မြို့မှာဖွင့်လှစ်လိုက်တဲ့အောက်မေ့ဘွယ်ကူဘိမန်ရှိက၅ဘီအမြင့်ရှိတဲ့ကြောက်ပြားပေါ်မှာတော့တည်ဆုံသွားသူတွေရဲ့အမိတွေကိုကပီးတင်ရေးထိုးထားပါတယ်။မြောက်ကိုရီးယားတချို့တွေရဲ့တိုက်ခိုက်မှုအပြီးမှာတော့မြန်မာနိုင်ငံကမြောက်ကိုရီးယားနဲ့တန်တမန်အဆက်အသွယ်ဖြတ်တောက်ခဲ့တာပါ။ဒါပေမဲ့လည်းလွန်ခဲ့တဲ့2009ခုနှစ်ကစလို့တရားဝင်တန်တမန်အဆက်ဆံတွေပြန်ပြီးတော့စတင်ခဲ့ပါတယ်။တရားမဝင်စစ်ဖက်ဆိုင်ရာအဆက်ဆံတွေရှိနေတယ်ဆိုပြီးတော့အနောက်နိုင်ငံတွေကတန်တရားရှိနေကြပေမဲ့မြန်မာအစိုးရကတော့အယက်သားအစိုးရတက်လာစဉ်ကလိုပဲစီးအီးရဆက်ဆံမရှိဘူးလို့ညင်းဆန်ထားပါတယ်ခင်ဗျာ
အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ကအင်တာနက်လူမှုကွန်ရက်စာမျက်နှာမှာစာမျက်နှာအသုံးပြုတာတွေကိုလက်ခံလိုက်ပြီးတော့လူလူကလည်းဒါကိုသဘောချနေကြပါတယ် CIA အနေနဲ့သူတို့ရဲ့ Facebook နဲ့ Twitter အကောင့်တွေကိုဖွင့်သွားမှာဖြစ်တယ်လို့တောက်ချာနေကကြေညာလိုက်ပါတယ် Twitter စာမျက်နှာကနေသူတို့ပထမဆုံးရေးလိုက်တာနဲ့ပတ်သက်ပြီးတော့ဒါဟာသူတို့ရဲ့ပထမဆုံး tweet လုပ်တာဟုတ်မဟုတ်ဆိုတာကိုအတိမပြုနိုင်သလိုညင်းလဲမညင်းနိုင်ဘူးလို့ပြောထားပါတယ်အဲ့ဒီပြောကြားချက်ကိုပြန်ပြီးတော့ရေးတဲ့သူဟာနိုင်ပိုင်းတွင်းမှာပဲ9000ခွဲကျော်သွားခဲ့ပါတယ် CIA အဖွဲ့ကိုစိတ်ဝင်စားတဲ့သူတွေအနေနဲ့ Twitter စာမျက်နှာကိုတော့ @CIA ဆိုတာကနေ CIA နဲ့ပတ်သက်ပြီးသိရှိနိုင်သလို Facebook မှာတော့ CIA ရဲ့နောက်ဆုံးအခြေအနေတွေဓာတ်ပုံတွေထောက်လှမ်းရေးသမိုင်းကြောင်းပြန်ပြောင်းသုံးသပ်ချက်တွေနဲ့ CIA ရဲ့ကမ္ဘာအချက်အလက်မှတ်တမ်းစာအုပ်ထဲကအချက်အလက်တွေကိုတင်ပြသွားမှာဖြစ်တယ်လို့ပြောထားပါတယ်အဲ့ဒီလူမှုကွန်ရက်စာမျက်နှာကနေအလောက်ကိုင်းနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုဖော်ပြသွားမှာဖြစ်တယ်လို့ CIA ပြတိုက်ကိုလည်းအချင်းယုံပြီးပြသသွားမှာဖြစ်တယ်လို့ CIA ကဆိုပါတယ်ခင်ဗျာ
ရှေ့သတင်းပတ်အတွင်းကမ္ဘာဖလားဘောလုံးပြိုင်ပွဲဖွင့်ပွဲကျင်းပမယ့်ဘရာဇီးနိုင်ငံရဲ့မြို့အတွင်းမီအောက်ဆက်သွယ်ရေးလုပ်သားတွေရဲ့သပိတ်မှောက်ဆန္ဒပြပွဲကိုရဲတွေကမြေယူပုံတွေတုံးပြီးတော့လူစုခွဲခဲ့ရပါတယ်နှစ်ရက်ကြာသပိတ်မှောက်ဆန္ဒပြပွဲကြောင့်ဘရာဇီးနိုင်ငံရဲ့စီးပွားရေးမြို့တော်ဆာအိုပေါလိုမှာရုပ်ရုပ်သေးသေးဖြစ်ခဲ့ရပါတယ်။လမ်းတွေပိတ်ဆို့ကုန်သလိုမြေအောက်ယထာအဝင်ဂိတ်တွေကိုလည်းအလုသမားတွေကပိတ်ဆို့ထားခဲ့ကြပါတယ်။မြေအောက်ယထာပူဆောင်ရေးအလုသမားတွေဟာဆောအိုပေါ်လိုမြို့မှာကျင်းပတော့မယ်ကမ္ဘာဖလားဘောလုံးပွဲမတိုင်ခင်သတင်းတစ်ပတ်အလိုကြာတာပရင်းနေမှာစတင်ပြီးတော့သပိတ်မှောက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဒီလိုဆန္ဒပြမှုကြောင့်ကမ္ဘာဖလားဘောလုံးပြိုင်ပွဲကျင်းပနေချိန်မှာအထူးယုံနေဖြစ်ပွားလာလိမ့်မလားဆိုတဲ့စိုးရိမ်မှုတွေတိုးလာနေပါတယ်။ကျောင်းဆရာဆရာမတွေကလည်းအစိုးရအနေနဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲအတွက်ဗန္ဒာရေးအထောက်ပံ့နေအသုံးပြုတဲ့ပေါ်မချေနှက်တဲ့အတွက်လမ်းတွေပေါ်ထွက်ပြီးတော့ဆန္ဒပြခဲ့ကြပြီးကျောင်းဆရာတွေရဲ့လစာအုပ်တိုးပြဖို့နဲ့လုပ်ငန်းခွင်ကိုလည်းပုံမကောင်းမွန်အောင်လှုပ်ပေးဖို့ဆိုပြီးတော့တောင်းဆိုခဲ့ကြပါတယ်ခင်ဗျာ
ပြင်သစ်နိုင်ငံပဲရစ်မြို့မှာကျင်းပနေတဲ့ပြင်သစ် Open အမျိုးသားတူးချင်းတင်းနစ်ပြိုင်ပွဲမှာလက်ရှိချန်ပီယံနဒါလ်နဲ့ဂျိုကိုဗစ်တို့ဖိုင်နယ်ကိုတက်သွားကြပြီဖြစ်ပါတယ်အမျိုးသားတူးချင်းဆီမီဖိုင်နယ်ပွဲတွေကိုတောက်ကြနေမှာကစားခဲ့တာမှာကမ္ဘာအဆင့်နှစ်ဂျိုကိုဗစ်ကဂူစ်ဗစ်ကို6-3, 6-3, 3-6, 6-3နဲ့သုံးပွဲတစ်ပွဲနဲ့အနိုင်ရသွားပါတယ်ဒုတိယဆီမီဖိုင်နယ်မှာတော့စပိန်နိုင်ငံကကမ္ဘာနံပါတ်1လည်းဖြစ်လက်ရှိချန်ပီယံလည်းဖြစ်တဲ့ရာဖဲလ်နဒါလ်ကဗြိတိန်ကအန်ဒီမာရေးကို6-3, 6-1, 6-1နဲ့သုံးပွဲပြည့်အနိုင်ရပြီးတော့ဖိုင်နယ်ကိုတက်သွားတာပါနဒါလ်ဟာပြင်သစ် Open ကို8ချိန်ပိုဆွဲခဲ့ပြီးတော့ပြိုင်ပွဲတစ်ခုတည်းမှာ Grand Slam ဆုဖလားအများဆုံးအနိုင်ရသူအဖြစ်နဲ့လည်းစံချိန်တင်ထားပါတယ်
ကုလသမဂ္ဂရဲ့လူခွင့်ဆိုင်ရာကော်မရှင်နာမင်းကြီးနဝီပီလီရဲ့နေရာကိုကုလသမဂ္ဂဆိုင်ရာဂျော်ဒန်တန်အမတ်ကြီးနဲ့အစားထိုးခန့်အပ်ဖို့စီစဉ်နေပါတယ်။ဂျော်ဒန်မင်းသားဇိုင်အစ်အယ်ဟူဆိန်ကိုခန့်အပ်ဖို့အတွက်အမိတင်သွင်းဖို့သူ့အနေနဲ့ဆုံးဖြတ်ထားတဲ့အကြောင်းကုလထူထူအတွင်းမှုမစ္စတာဘန်ကီမွန်ကကုလသမဂ္ဂထူထူညီလာခံကိုတောက်ကြနေမှာအတည်ပြုလိုက်ပါတယ်။ဇိုင်အစ်အယ်ဟူဆိန်ဟာက ကုလသမဂ္ဂဆိုင်ရာဂျော်ဒန်တန်မာကြီးဖြစ်နောက်ဆုံးတာဝန်ထမ်းဆောင်ခဲ့ပြီးသူဟာအမေရိကန်နိုင်ငံဆိုင်ရာဂျော်ဒန်တန်မာကြီးဟောင်းလည်းဖြစ်ပါတယ်။သူဟာဂျွန်ဟော့ပကင်းတက္ကသိုလ်ကနေဘွဲ့ရခဲ့ပြီးတဲ့နောက်ပိုင်းကင်းဘရစ်တက္ကသိုလ်ကနေ PhD ဒေါက်တာဘွဲ့ရရှိခဲ့သူဖြစ်ပါတယ်။လက်ရှိကုလသမဂ္ဂရဲ့လူ့ခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးနာဝီပေလေးဟာဒီတာဝန်ကို6နှစ်ကြာထမ်းဆောင်ခဲ့ပြီးစက်တင်ဘာလ1ရက်နေ့မှာအနားယူတော့မှာဖြစ်ပါတယ်ခင်ဗျာ။
2014ကမ္ဘာဖလားပွဲကြိုခြေဆမ်းပွဲတွေကို2014ကမ္ဘာဖလားပွဲကြိုခြေဆမ်းပွဲတွေကိုတောက်ကြနေကကစားခဲ့တာမှာဘရာဇီးကဆာဘီးယားကိုတကူးကုန်းဖြစ်နေအနိုင်ရသွားပါတယ်ဘရာဇီးအတွက်ဂိုးကိုတော့ဖရက်ကဒုတိယပိုင်းမှာတွင်းခဲ့တာပါဘရာဇီးနဲ့ဆာဘီးယားတို့ကအကျိတ်နဲ့ကစားပြီးတော့ဆာဘီးယားကလည်းအတော်လေးဘရာဇီးကိုချိန်းချောက်ကစားသွားခဲ့တာကြောင့်ဘရာဇီးဟာအတော်လေးခက်ခက်ခဲခဲနဲ့ကစားသွားခဲ့ရတာဖြစ်ပါတယ်ဂျာမနီနဲ့အာမေးနီးယားပွဲမှာတော့ဂျာမနီက 6-9 တကူးနဲ့အပြတ်အသတ်နိုင်ရသွားပါတယ်ပထမပိုင်းမှာဂိုးမသွင်းနိုင်ပဲဒုတိယပိုင်းမိနစ်80အထိတကူးစီတရေဖြစ်နေပြီးမှနောက်ပိုင်းမှာဂျာမနီကပေါ်ဒေါ်စကီဟာဝတ်နဲ့ကလိုဆာတို့ကတကူးစီသွင်းပေးခဲ့ပြီးတော့ဂိုဇာက2ဂိုးသွင်းခဲ့တာကြောင့်နောက်ဆုံးမှာဂျာမနီက 6-9 တကူးနဲ့အနိုင်ရသွားတာဖြစ်ပါတယ်ပြင်သစ်အသင်းကအားထားရတဲ့တောင်ပံကစားသမား Frank Ribery ဟာကမ္ဘာဖလားနဲ့လွဲချော်သွားခဲ့ပြီဖြစ်ပါတယ်ကျောကုန်းအောက်ဖက်မှာဒံယာမတက်တာလာပဲဆိုးလာခဲ့တာကြောင့်ကမ္ဘာဖလားနဲ့လွဲချော်သွားခဲ့တာလည်းဖြစ်ပါတယ်ဒါဟာပြင်သစ်အတွက်အဓိကအားထားရတဲ့ကစားသမားတဦးကိုဆုံးရှုံးလိုက်ရတာကြောင့်ကမ္ဘာဖလားအတွက်အတော်လေးကိုအထိနာသွားစေခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံရဲ့ခရိုင်းမီးယားကျွန်းဆွယ်ဒေသကိုရုရှားကကျူးကျော်သိမ်းပိုက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့ရုရှားနှစ်နိုင်ငံကြားခက်တန်းတန်းဖြစ်နေလင့်ကစားပြင်သစ်နိုင်ငံမှာကျင်းပတဲ့ဒီ day အထိမ့်မှအခမ်းအနားမှာအမေရိကန်သမ္မတဘရက်အိုဘားမားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဟာခိတ္တခဏစကားစမြည်ပြောဆိုခဲ့ကြတယ်လို့အင်ဗီဒိုကပြောပါတယ်။ပြင်သစ်သမ္မတဖန်ဆွာဟော်လန်ကတက်ခင်းအခမ်းနဲ့တောက်ကြနေနေ့လယ်စာစာဝယ်အတွင်းသမ္မတနှစ်ဦးဟာအလွတ်တဘော15မိနစ်လောက်စကားပြောဆိုခဲ့တယ်လို့အင်ဗီဒိုကပြောပါတယ်။ယူကရိန်းနိုင်ငံသမ္မတအဖြစ်ရွေးကောက်ခံရတဲ့မစ္စတာပက်ထရိုပိုရှင်ကိုကိုယူကရိန်းရဲ့တရားဝင်ခေါင်းဆောင်အဖြစ်နဲ့ရုရှားနိုင်ငံဘက်ကအတိမတ်ပြဖို့ယူကရိန်းနိုင်ငံအရှေ့ဘက်ကခွဲထွက်ရေးသမားတွေကိုထောက်ပံ့ပေးနေတာတွေကိုရပ်တန့်ဖို့နေဆက်ကိုကျော်ဖြတ်ပြီးတော့လက်နက်တွေဝင်ရောက်နေတာကိုရပ်တန့်ဖို့သမ္မတအိုဘားမားကမစ္စတာပူတင်ကိုရှင်းရှင်းလင်းလင်းပြောဆိုခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ယူကရိန်းအစိုးရအသစ်နဲ့တွဲပြီးတော့တင်းမာနေမှုတွေရှော့ချဖို့ကြိုးပမ်းဖို့နဲ့အဲ့လိုသာမဟုတ်ဘူးဆိုရင်ရုရှားနိုင်ငံကိုပို့ပြီးတော့အထူးချံဖြစ်စေလိမ့်မယ်လို့အရေးမွေပြသခဲ့တယ်လို့လည်းဆိုပါတယ်ခင်ဗျာ။
နာဇီဂျာမနီလက်အောက်ကပြင်သစ်နိုင်ငံလွတ်မြောက်အောင်အမေရိကန်ပြည်ထောင်စုကပါဝင်လှုပ်ဆောင်ပေးခဲ့တာကိုကျေးဇူးတင်ကြောင်းပြသတဲ့အနေနဲ့ပြင်သစ်နိုင်ငံကလည်းနယူးယောက်မြို့က Liberty ရုပ်ထုကြီးမှာဒီနေ့အခမ်းအနားကိုကျင်းပနေပါတယ်ပြင်သစ်နိုင်ငံကလက်ဆောင်အဖြစ်ပို့ပေးလိုက်တဲ့နင်းစီပန်းပွင့်ဖတ်တသန်းနီးပါးလောက်ကိုနယူးယောက်စိတ်ကန်းကနေရဟတ်ရင်အစင်းကတည်ဆောင်လာပြီးတော့ Liberty ရုပ်ထုကြီးပေါ်မှာပြန့်ကျဲချခဲ့ပါတယ်ပြင်သစ်ရေးတဲ့တင်းမော်လာဖေးရဲ့လည်းလီဘတီရုပ်ထုကြီးအနီးမှာရှိနေခဲ့ပြီးတော့တမိုင်းကိုစိတ်ဝင်စားသူတွေဒုတိယကမ္ဘာစစ်စစ်ပြန်စစ်မှုထမ်းဟောင်းတွေနဲ့လက်ရှိတာဝန်ထမ်းဆောင်နေတဲ့စစ်သားတွေယာနဲ့ချီပြီးတော့အခမ်းအနားကိုတက်ရောက်ခဲ့ကြတာဖြစ်ပါတယ်ကလေးငယ်တွေလည်းလီဘတီရုပ်ထုကြီးအောက်မှာအမေရိကန်နဲ့ပြင်သစ်အလံကြီးနှစ်ခုကိုဖြန့်ချခဲ့ကြပါတယ်အဲဒီနောက်မှာတော့ T1 အဖွဲ့ကအမေရိကန်နဲ့ပြင်သစ်နိုင်ငံတော်တချင်းတွေကိုတီးမုတ်ခဲ့ကြပြီးတော့ဒုတိယကမ္ဘာစစ်တွင်ကြဆုံးသွားတဲ့ရဲဘော်တွေကိုဂုံပြူတဲ့အနေနဲ့တနက်21ချက်ပစ်ဖောက်ခဲ့ပါတယ်။နှစ်80ပြည့်ဒီဒီနေ့ကိုဂုံပြူတဲ့အနေနဲ့နယူးယောက်မြို့ကအစိုးရအဆောက်အုံအားလုံးမှာအလံတွေကိုတဝက်အထိပဲလွှင့်ထူခဲ့ကြပါတယ်။သောရရှင်များခင်ဗျာကျွန်တော်တို့အခုလောလောဆယ်မှာစက်ပိုင်းဆိုင်ရာချုပ်ရင်းချက်တချို့ရင်ဆိုင်နေရတဲ့အတွက်အခုခါမှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုပြန်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ
2014ခုနှစ်ဇွန်လ9ရက်စနေနေ့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုဥဆံမဝင်းနဲ့ကိုရန်နိုင်တို့ကြီးညာပေးခဲ့ကြတာပါအခုကစပြီးတော့သတင်းဆောင်မတွေဆက်လက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်အရင်ဆုံးတော့ဒီနာဇီဂျာမန်တွေကိုအနိုင်တိုက်ဖို့အတွက်မဟာမိတ်တွေရဲ့ကြိုးပမ်းအားထုတ်မှုစတင်အကောင်ထည်ဖော်ခဲ့တဲ့ဒီဒေးနေ့အကြောင်းနဲ့စပါမယ်ရှင်မနေ့ကဇွန်လ6ရက်နေ့ဟာကမ္ဘာမှာနာဇီဂျာမနီကိုအနိုင်တိုက်ဖို့အတွက်မဟာမိတ်တွေရဲ့ဆွန်းဆွန်းစားစားတိုက်ခိုက်ခဲ့တဲ့နော်မန်ဒီကမ်းခြေတိုက်ပွဲနှစ်80ပြည့်တဲ့နေ့ဖြစ်ပါတယ် ဒုတိယကမ္ဘာစစ်အတွင်းမဟာမိတ်တပ်ဖွဲ့တွေရဲ့ဒီဒေးလို့ခေါ်တဲ့နာမည်ကျော်ကမ်းတက်တိုက်ပွဲဆင်နွှဲခဲ့တဲ့နော်မန်ဒီမှာကမ္ဘာခေါင်းဆောင်ကြီးတွေဟာနှစ်80ပြည့်ကမ်းတက်တိုက်ပွဲဝင်ထိမှတ်ကျင်းပဖို့ရောက်နေကြသလိုကမ္ဘာတလွားကထောင်နဲ့ချီတဲ့ဧည့်သည်တွေလည်းဒီခန္ဓာကိုလာရောက်လက်ပတ်နေကြတာပါ။အတော်များများကဒုတိယကမ္ဘာစစ်သုံးမော်တော်ကားတွေနဲ့အဲ့ဒီခေတ်တုန်းကအဝတ်အစားတွေကိုဝတ်ဆင်ထားကြပါတယ်။တမိုင်းဝင်ကမ်းတက်တိုက်ပွဲနဲ့ပတ်သက်လို့အဲ့ဒီအချိန်ကဖြစ်ပျက်ခဲ့သမျှအမှတ်ရစရာတွေအကြောင်းကိုနော်မန်ဒီကနေ VOA သတင်းတောက် Henry Richwell ကသတင်းပေးပို့ထားတာကိုဆက်ပြီးတော့နားဆင်ပါအောင်ရှင်။အခုချိန်မှာတော့ Carindan ဆိုတာဟာငြိမ်းချမ်းနေတဲ့ Normandy ကမ်းခြေမြို့လေးတစ်မြို့ဖြစ်နေပါပြီ။လွန်ခဲ့တဲ့နှစ်ပေါင်း80တုန်းကတော့ Normandy မှာအကြမ်းတမ်းဆုံးတိုက်ပွဲတွေနဲ့ဒင်းချန်ထပ်နေခဲ့တာပါ။ American လေတပ်တပ်မဟာ101ရဲ့စစ်သည်တွေဟာလေထီးတွေနဲ့ညပိုင်းမှာဆင်ခဲ့ကြပြီးဒီရေနှစ်80ပြည့်တဲ့ဒီသတင်းပတ်အတွင်းမှာတော့ Carindan မြို့ဟာအသွေးရောင်ဆုံးလာတဲ့အခမ်းအနားတွေနဲ့ဝေဆာနေခဲ့ပါတယ်။ Frank Darkross နဲ့သူ့ရဲ့တငယ်ချင်းတွေဟာသူပိုင်နဲ့နောက်တွဲတက်အမေရိကန်စစ်သုံးဂျက်ကားလေးကိုမောင်းနှင်ပြီးပြင်သစ်နိုင်ငံတောင်ပိုင်းမိုင်ပေါင်း890လောက်အဝေးကနေ Carindan မြို့လေးကိုရောက်လာတယ
်။ C'est un projet qu'on a mis 3 ans à mettre en œuvre.
ဒီနေ့မှာဒီကိုရောက်လာနိုင်ဖို့စစ်ကူးကိုအကောင့်ထည့်ဖော်ဖို့၃နှစ်စီမံကိန်းချပြီးအားထုတ်ခဲ့ရတာပါ။တငယ်ချင်းတွေအတွက်အမရစရာအဝတ်အစားတွေဖဏတ်တွေနောက်ပြီးစစ်အတွင်းအသုံးပြုခဲ့တဲ့တနတ်နဲ့တပုံဆန်နဲ့တူတဲ့တနတ်တွေနောက်ပြီးဒီဂျက်ကားပေါ့ဗျာ။အားလုံးရအောင်ဆယ်နှစ်လောက်ကိုစုခဲ့ရပါတယ်။
Carindan မြို့ရဲ့စစ်ကမ်းမှာဒုတိယကမ္ဘာစစ်တုန်းကအထူးသဖြင့်ဒီဒီကန့်တက်တိုက်ပွဲမှာအသုံးပြုခဲ့တဲ့ကန့်တက်တိုက်ရရင်တစ်စင်းအပါအဝင်ကုန်းချောင်းရေချောင်းနှမျိုးသုံးရင်တွေကိုမဟာမိတ်တပ်တွေတိုက်ပွဲအကြောင်းသေယုတ်ဖော်ပြသရမှာအသုံးပြုထားပါတယ်။ Austrian စစ်ကမ်းနာက Pegasus တရာဟာဆိုရင်လွန်ခဲ့တဲ့နှစ်ပေါင်း80တုန်းကကန့်တက်တိုက်ပွဲအတွက်အသုံးပြုရမှာမဟာဗျူဟာကျတဲ့အထင်ရှားဆုံးအမှတ်အသားတစ်ခုဖြစ်ခဲ့တာပါ။ဒီဒီကန့်တက်တိုက်ပွဲဆက်ဆာခြင်းအချိန်တွေမှာဗြိတိရှားရဲ့အမှတ်6လေတပ်ကစစ်သည်တွေဟာဆက်မဲ့ရဟတ်ယာဉ်ဂလိုက်ဒါတွေနဲ့ဆင်းသက်ခဲ့ပြီး Pegasus တရားကိုစီးထားပြီးအနောက်ဖက်ကမ်းခြေတွေကိုဆင်းတဲ့အချိန်ဂျာမန်တွေရဲ့တံပြန်တိုက်ပွဲကိုကာကွယ်နိုင်ဖို့အတွက်ကြိုးစားခဲ့ကြပါတယ်။ဗြိတိရှားတပ်ရေရင်တွေအတော်များများဟာဒီသတင်းပတ်အတွင်း Pegasus တရားကိုလာရောက်ခဲ့ကြပါတယ်။ကမ်းခြေကနေရေတပ်သင်္ဘောတွေဝင်လာတာကိုစောင့်ကြည့်နေကြတဲ့ဒီဒေးတိုက်ပွဲဝင်စစ်ပြန်စစ်မှုထမ်းဟောင်းတွေကိုဖြတ်သွားတဲ့အချိန်မှာရေတပ်သင်္ဘောပေါ်ကစစ်သည်တွေဟာမတ်တပ်ရပ်ပြီးတော့အယူသေးပေးခဲ့ကြပါတယ်။ဒီလိုစောင့်ကြည့်နေကြတဲ့သူတွေထဲမှာ Les Rivers ကတော့ဒီဒေးကမ်းတက်တိုက်ပွဲမနေ့ကမှ Juno ကမ်းခြေကိုတန်ချက်ကာကာမောင်းနှင်ပြီးတော့တိုက်ပွဲဝင်ခဲ့တဲ့သူပါ
။ When we landed we were waterproof.
ကျွန်တော်ကမ်းတက်တော့ကျွန်တော်ရဲ့တန်ချက်ကာကာလေးအမြောက်ပြောင်းသွားကြည့်ရေမွေအောင်ကာထားပါတယ်ဒီတော့ကျွန်တော်ရဲ့အဝေးကြီးမှမြောင်းလေးနဲ့ကြီးလိုက်တဲ့အခါမှာလည်းမြင်းနေဒီတော့ကျွန်တော်ရဲ့အဝေးကြီးမှမြောင်းလေးနဲ့ကြီးလိုက်တဲ့အခါမှာလည်းမြင်းနေရတာကရေတွေကြီးပါပဲ
ရှစ်နှစ်သားကလီမန့်မေယိုကလည်းစစ်မှုထမ်းဟောင်းတွေကိုကြည့်ဖို့ရောက်လာခဲ့ပါတယ်ပြင်သစ်နိုင်ငံဟာသူ့နိုင်ငံသားတွေလွတ်မြောက်ရေးအတွက်ဒီစစ်သည်တော်ကြီးတွေလိုအားထုတ်ဖို့တာဝန်ရှိတယ်လို့သူ့အဖွဲ့ကပြောပါတယ
် Pour nous c'est très émouvant hein
ဒီအဖြစ်အပျက်ဟာကျမတို့အတွက်တကယ်ကိုစိတ်ထိခိုက်စရာကောင်းပါတယ်ဒီလိုအရေးကြီးတဲ့အကြောင်းအရာတွေကမေးပြောက်ပြစ်လို့မရတော့ဒီကိစ္စကိုကျမတို့ရဲ့မြေးလေးတွေကိုတင်ပြပေးချင်ပါတယ
် Dutch Ether ဖြစ်တဲ့ Peter Storm နဲ့သူ့မိတ်ဆွေတွေကတော့စစ်မှုရန်ဟောင်းတွေနဲ့ကြဆုံစစ်တီတော်တွေကိုကာရဝပြုဖို့ရောက်လာတာလို့ဆိုပါတယ်ဒီစစ်တီတော်ကြီးတွေကြောင့်ကမ္ဘာတမိုင်းကြောင်ဟာပြောင်းလဲခဲ့ရပါတယ်လို့လည်းသူကပြောပါတယ်
Voilà, tout à l'heure nous attendons un huissier.
Donc pas. ဒီအများကြီးတည်ခဲ့ရတာကတော့စိုးဘက်ကရှုမြင်မှုပေါ့ဗျာ။တစ်ဘက်ကကြည့်မယ်ဆိုရင်တော့လေ Netherlands, Belgium တို့လိုနိုင်ငံတွေရဲ့လွတ်မြောက်ရေးအတွက်ဒီတိုက်ပွဲကလိုအပ်နေပြန်ပါတယ်
။ Normandy ကမ်းခြေတလွှားမှာတော့ကမ္ဘာစစ်အတွင်းကစစ်ကြံပစ္စည်းတွေ၊ယင်တွေနဲ့အာရုံဖန်ဆာထားပါတယ်။လာရောက်ကြတဲ့ဧည့်သည်တွေကလည်းကမ္ဘာစစ်အတွင်းကဝတ်စုံတွေကိုပဲဝတ်ဆင်ထားကြပါတယ်။ရွာတွေကလေခွင်းတွေနဲ့မြေကွက်လက်တွေမှာစစ်တပ်ပုံစံယာယီစခန်းငယ်လေးတွေလည်းမှုလို့ပေါအောင်တွေ့ရပါတယ်။ဒေသခံတွေကဧည့်သည်တွေကိုနင်းနွေးထွေးထွေးကြိုဆိုခဲ့ကြပါတယ်။ဒီလိုနွေးထွေးမှုတွေကိုမြင်ရခြင်းအပြင်လွန်ခဲ့တဲ့နှစ်ပေါင်း80ကကမ်းတက်တိုက်ပွဲကာလအတွင်းမဟာမိတ်နိုင်ငံအချင်းချင်းကြားမှာရှိနေတဲ့ချစ်ခင်ယဉ်နီးမှုတွေဟာအခုထိအောင်ခိုင်မာနေသေးပဲဆိုတာကိုပေါ်လွင်ထင်ရှားစေပါတယ်ရှင်။
ဒီဒေးတိုက်ပွဲနေ့အခမ်းအနားအကြောင်းကနေအခုတခါတော့မြန်မာပြည်အတွင်းကအပြစ်ရက်ဆွေးနွေးပွဲအခြေအနေကိုအလှည့်ပေးကြပါမယ်။ရှမ်းပြည်နယ်အရှေ့ပိုင်းကျိုင်းတုံမြို့ဒေသခံတအူးကိုပြီးခဲ့တဲ့မေလအတွင်းကစက်ခွန်နှစ်မြင်းဆောင်တစ်မတရားအသင်းနဲ့ဆက်သွယ်မှုနဲ့ဖမ်းဆီးတာသူတို့ဆက်ဆံရေးယုံကိုအာဏာပိုင်တွေကဝင်ရောက်စီးနှင်တာနဲ့ပတ်သက်လို့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းရဲ့ကိုယ်စားလှယ်အဖွဲ့က ဒီရန်စုငင်းချန်ရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့မနေ့တော့ကရန်ကုန်မြို့မှာအလို့တဘောတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးပွဲမှာ
ဟုတ်ကဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီRCSSSSA တောင်ပိုင်းရဲ့ကိုယ်စားလှယ်အဖွဲ့နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီUPWCတို့ဟာဒီကနေ့နေ့လယ်12နာရီခွဲအချိန်ကရန်ကုန်မြို့ကမြန်မာငြိမ်းချမ်းရေးစင်တာမှာအလို့တဘောတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဒီဆွေးနွေးပွဲမှာအဓိကဆွေးနွေးတဲ့အချက်တွေကိုတော့ပါဝင်တက်ရောက်ခဲ့တဲ့RCSSSSA တော ပါတီဩက္ကဋ္ဌနဲ့ကျွန်တော်တို့စိုက်တုံမြို့မှာခုနကတည်းထိုင်ရေးရုံးမြို့အစိုးရအနာပိုင်ကဖန်ဆီးတာတို့ဝင်ရောက်ရှာဖွေဆွေးတာတို့ပြုလုပ်ခဲ့တဲ့အပေါ်မှာကျွန်တော်တို့ကအထူးသဖြင့်သူတို့ဆွဆွထားတဲ့ဒီဆက်ကွန်တက်ဆက်ကွန်နဲ့ပုံမှန်ရယ်เนาะအဲဒီကိစ္စတွေကိုကျွန်တော်တို့ကတွေးဆုံဆွေးနွေးနေနိုင်ချေရှင်းဒါပဲဖြစ်ပါတယ်
ပြီးခဲ့တဲ့လ9ရက်နေ့ကကျိုင်းတုံမြို့နယ်နယ်လင်းမှန်ရွာကရှမ်းတိုင်းအသံများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီခေါင်းဆောင်တဦးကိုစစ်တပ်ကဖမ်းဆီးပြီးစက်ခွန်တက်မတရားသိမ်းတဲ့ဆက်သွယ်မှုနဲ့အမှုဖွင့်ခဲ့တယ်လို့6ရက်နေ့ကတော့ကျိုင်းတုံမြို့မှာဖွင့်လှစ်ထားတဲ့ SSC တောင်ပိုင်းအဖွဲ့ရဲ့ဆက်ဆံရေးရုံးကိုအစိုးရစစ်တပ်ရဲနဲ့စစ်ဘက်ရေးရလုံခြုံရေးတပ်ဖွဲ
ငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းထံကိုစာပေးပို့ခဲ့ပါတယ်ဒီလိုစာပေးပို့ပြီးခဲ့တဲ့နောက်မေလ29ရက်နေ့မှာတော့ဖမ်းဆီးထားတဲ့ SNLD ပါတီခေါင်းဆောင်ကိုပြန်လွှတ်ပေးခဲ့ပါတယ်ဒီလိုပြန်လွှတ်ခဲ့ပေမဲ့နောက်ထပ်ထပ်မံမဖြစ်ပွားဖို့အတွက်အခုလိုဆွေးနွေးတာဖြစ်တယ်လို့ဗိုလ်မှူးကြီးဆိုင်လာကဆက်ပြောပါတယ
်ပြန်လွှတ်ပေးပါပြီဒါပေမဲ့ဒီငင်းချမ်းရေးဖြစ်စဉ်မှာကျွန်တော်တို့လက်နက်ကြိုင်တပ်ဖွဲ့တွေနဲ့နိုင်ရေးပါတီတွေလူမှုအခြေပြုအဖွဲ့အစည်းတွေအဲဒီပုတ်ကလာတို့ကျွန်တော်တို့ပူပေါင်းပြီးတော့ဆောင်ရွက်သွားရမယ်အဲဖြစ်စဉ်ဒီသက်တဲ့ချောင်းနောင်ဆက်ဆက်အဲဒီလိုမျိုးအပြတ်တနာတွေမှာဖြစ်ပေါ်လာအောင်ကျွန်တော်တို့ပဲလိုပုံပဲလိုနည်းနဲ့အာကျွတ်တမီတော့ဖြစ်ရှိနိုင်မလဲဆိုတာကိုကျွန်တော်တို့စဉ်းစားရကြနည်းနဲ့ကြတာပဲဖြစ်ပါတယ
်တစ်ဆက်ထဲမှာပဲတနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစေးရေးစာချုပ်လက်မှတ်ရေးထိုးဖို့နဲ့နိုင်ငံရေးဆွေးနွေးပွဲတွေဆက်လက်ဆောင်ရွက်နိုင်ဖို့အတွက် RCSS ဥက္ကဋ္ဌနဲ့ UPWC ကခေါင်းဆောင်တွေတွေ့ဆုံဖို့ကိုကမ်းလှမ်းခဲ့တယ်လို့ပြောပါတယ
်ဒီကြားထဲမှာကျွန်တော်တို့မတွေ့ဆုံမစနစ်ဖြစ်တာလည်းကြားခဲ့ပါပြီဆိုတော့ဖြစ်ကြက်ခဲ့တဲ့ပြဿနာပေါင်းမျိုးစုံတွေကိုဖြစ်ရှင်းဖို့တော့ကောင်းပါနောက်နောက်ရှေ့ဆက်ပြီးကျွန်တော်တို့မကြည့်မပြတ်သေးတဲ့ဒီတနင်္ဂနွေလုံးဆိုင်ရာပြစ်ခတ်ရစေးကိစ္စတွေစာချုပ်ချုပ်ဆိုနိုင်ဖို့နဲ့ဒီနိုင်ရေးစနစ်ပေါ်ရှိလို့တလန်းတော့နိုင်ဖို့အတွက်ထပ်မှန်ပြီးတော့ဒီကျွန်တော်တို့ UPWC ကဆောင်ဆောင်တွေနဲ့အဲတွေ့ဆုံဖို့အတွက်ကျွန်တော်တို့ပြောဆိုထားတာတော့ညှိနှိုင်းထားတာတော့ရှိပါတယ်ခင်ဗျ
RCSS SSA တောင်ပိုင်းအဖွဲ့ရဲ့ကမ်းလှမ်းချက်အပေါ်မှာတော့ UPWC ရဲ့ဒုဥက္ကဋ္ဌဝန်ကြီးဦးအောင်မင်းကသဘောတူလက်ခံပြီးနှစ်ဖက်ခေါင်းဆောင်တွေတွေ့ဆုံဖို့ကိုစီစဉ်သွားမှာဖြစ်ကြောင်းမြန်မာငင်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလာမောင်ရွှေကပြောပါတယ
်။ဝန်ကြီးကလည်းဒီနှစ်ဖက်ဒီညှိနှိုင်းပြီးတော့ကျွန်တော်တို့ဒီဟလာတွေ့တော့လဲကျွန်တော်တို့ဆောင်ရမယ်ဟလာရက်ကတော့ကျွန်တော်တို့ထားပါလို့လောလောဆယ်မတတ်မှတ်နိုင်လေပါဘူး။နောက်တစ်ခုကတော့ယုံကြည်မှုတိစောက်ပြီးတော့ပြဿနာတွေကိုရှေ့ရှင်းမယ်ဆိုတော့လည်းသဘောတူပါတယ်။တော့ political dialogue ပေါ့နော် nationwide caesar အကောင်မြန်မြန်အဲကျွန်တော်ဆောင်ရပြီး political dialogue မြန်မြန်သွားဖို့ဆိုတော့လေသဘောတူပါသူတို့ပြောတဲ့သုံးချက်လုံးကိုဝင်ယူအောင်လေသဘောတူပါလေ
ဒီကနေ့ဆွေးနွေးပွဲကို RCSS SSA တောင်ပိုင်းအဖွဲ့ကတွဲဖက်အတွေ့အမူနှစ်ဘူမူကြီးဆိုင်လာနဲ့ RCSS ဥက္ကဋ္ဌရဲ့ကိုရီးအီယာရှိတို့ပါဝင်တက်ရောက်ခဲ့ပြီး UPWC ဘက်ကဒုဥက္ကဋ္ဌဦးအောင်မင်းနဲ့ပြည်ထောင်စုဝန်ကြီးဦးခမောင်စိုးတို့တက်ရောက်ခဲ့တယ်လို့မြန်မာငြိမ်းချမ်းရေးစင်တာကဦးလာမောင်ရွှေဒေါက်တာကျော်ရင်လိုင်နဲ့ဦးတမောင်တန်းတို့လည်းပါဝင်တက်ရောက်ခဲ့ကြပါတယ်RCSS SSA တောင်ပိုင်းအဖွဲ့ဟာ2012ခုနှစ်နှစ်ကုန်ပိုင်းကအစိုးရနဲ့အပြစ်ခတ်ရစဲခဲ့ပါတယ်။ ပြေးခတ်ရက်စဲပြီးတဲ့နောက်အောက်ခြေတက်တွေအကြားမှာတိုက်ပွဲအကြိမ်ပေါင်း100လောက်ဖြစ်ပွားခဲ့ပေမဲ့အပြေးခတ်ရက်စဲရဲ့သဘောတူညီချက်ကိုတော့ဆက်လက်ထိန်းသိမ်းထားခဲ့ကြပါတယ
်ကိုမိုးစောပြောပြခဲ့တာပါရှင်အခုတခါတော့တအောင်းတိုင်းရင်သားလက်နက်ကိုင်အဖွဲ့နဲ့အစိုးရတပ်ကြားပြစ်ခတ်မှုနောက်ဆုံးအခြေအနေကိုကြည့်ကြရအောင်ပါကျွန်းလာ၄ရက်နေက TNLA တအောင်းတိုင်းရင်သားလက်နက်ကိုင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့ကြားရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်တာမိုးညဲကလန်းမှာအပြန်အလှန်ပစ်ခတ်မှုဖြစ်ပြီးမြန်မာတပ်မတော်ဘက်ကအစစ်မြေအရာရှိတဦးကြဆုံသွားခဲ့ပါတယ်။ TNLA တပ်ဖွဲ့တွေလှုပ်ရှားတဲ့ရှမ်းပြည်မြောက်ပိုင်းမှာစစ်ရေးစစ်စင်ရေးသဘောမျိုးနဲ့အစိုးရတပ်အင်အားတွေတိုးချဲ့လာတဲ့အတွက်မေလကုန်နဲ့ဇွန်လစန်းတွေမှာတိုက်ပွဲတွေပိုဆိတ်လာတယ်လို့တိုင်းရင်သားလက်နက်ကိုင်တွေဘက်ကပြောနေကြပါတယ်။လက်တလောအခြေအနေတွေကိုတော့နှစ်ဖက်တာဝန်ရှိတဲ့သူတွေကိုဆက်သွယ်မေးမြန်းထားကိုညာဝင်းအောင်ကပြောပြပေးပါမယ်ရှင
် TNLA တအောင်းပလောင်တိုင်းသားတပ်ဖွဲ့နဲ့မြန်မာတပ်မတော်တပ်ဖွဲ့တွေကိုခိုင်တာမုန်ရဲ့ကားလမ်းမှာထိတိုက်ရင်ဆိုင်တိုက်ပွဲဖြစ်ခဲ့ပြီးမြန်မာတပ်မတော်ဘက်ကဒုဗိုလ်မှူးကြီးကျော်ထေးအောင်ကြီးမှန်ကြာဆုံးသွားတယ်လို့ TNLA တပ်ဖွဲ့ပြောခွင့်ရသူဗိုလ်မှူးတဖုံကျော်ကတိုက်ပွဲအခြေအနေကိုရှင်းပြပါတယ
်ကျွန်တော်တို့ TNLA တပ်ဖွဲ့နဲ့ကိုကန်တပ်ဖွဲ့တွေကကျွန်တော်တို့ဘွာလာလှုပ်ရှားကြတယ်အဲ့မှာဘွာလာလှုပ်ရှားတဲ့အချိန်မှာအာဒီတပ်မရှိရှိရဲ့ပြီးတော့အဲ့မှာဒီတပ်ခံတပ်တချို့190ရော141ကိုအဲ့မှာစုပေါင်းလာတဲ့စစ်ကြောင်ပုံကြောင်ကကျွန်တော်တို့ဝင်းရံပိတ်ဆို့တယ်အဲ့ဒါဝင်းရံပိတ်ဆို့တဲ့အချိန်မှာကျွန်တော်တို့ကဒီကားလမ်းနဲ့လေးရောက်နေပြီအဲ့ဒီမှာကျွန်တော်တို့15မိနစ်လောက်ကြာပါတယ်ဘက်ဘွေရောအဲ့ဒါပြန်လည်းပြစ်ခတ်ပြီးတော့မှသူတို့ဖက်ကစီးလာတဲ့ကား3စီးကျွန်တော်တို့တွေ့တော့အဲ့ဒီကား3စီးကိုကျွန်တော်တို့ပြစ်ပါတယ်ပြစ်တော့အလဲတစီးကတော့ကျင်းပြီးပေါ့ထိသွားတယ်ကားမှာစီးလာတာကတော့အရင်မူပါတယ်အရာရှိကြီးတွေပါတယ်လို့ကျွန်တော်သိရပါတယ်အတဖုံးတဲ့အရာရှိအလောင်းကတယင်းမှုဖြစ်တယ်အဲ့ဒါကဒီမူဆယ်မြို့မှာပြန်ပြန်ပြေးလာစေကျွန်တော်စုံစမ်းလို့သိရတာပါ
ဒုဗိုလ်မှူးကြီးကျော်ထေးအောင်ကြာဆုံးသွားတယ်ဆိုတာကိုအစိုးရဘက်က VOA ကိုအတိအပြုပြောဆိုပါတယ်ဒါပေမဲ့အဲ့ဒီတိုက်ပွဲဟာတပ်မတော်ဘက်ကထိုးစစ်ဆင်တာမျိုးမဟုတ်ဘူးလို့အစိုးရပြောခွင့်ရပုဂ္ဂိုလ်ဦးရဲထွတ်ကညင်းဆိုပါတယ
်ဟိုအဲ့ဒီဒုတိယဗိုလ်မှူးကြီးကြာဆုံးတာမှန်ပါတယ်တိုက်ပွဲဖြစ်တာမဟုတ်ပါဘူးဗျာအဲ့မှာသူ့တက်ရင်ကိုသူတာမိုးညင်းရနေကိုခိုင်ကိုကားလမ်းတိုင်းပြန်လာတာအဲ့ဒီကားကိုချောင်းပြီးတော့ပြစ်တာပါအဲ့တော့ KIA လားတောင်းပလောင်လားတော့ကျွန်တော်မသိသို့တော့တောင်းပလောင်ဆိုရင်လည်း KIA ရဲ့အကူအညီနဲ့လှုပ်ရှားနေတာပဲလीဖြစ်တာကားလမ်းပေါ်မှာဘာမှကျွန်တော်စစ်ကြောင်းသွားရင်းနဲ့ဖြစ်တဲ့ကိစ္စမျိုးမဟုတ်ဘူးတော့သူကားလမ်းပေါ်သွားနေတာဟာကိုပြစ်တာသူနဲ့ရဲဘော်သုံးလေးယောက်နဲ့တိုက်ရင်ကိုပြန်လာတဲ့ကားကိုချောင်းပြစ်တာ
တကယ်တော့ပလောင်တိုင်းသားဒေသထဲမှာမေလာတဲကဆွေရဆင်ရာတိုးချဲ့လာတာကြောင့်တိုက်ပွဲတွေပုံများလာရတယ်လို့ TNLA တပ်ကဘုံမူတဖုံကျော်ကပြောပါတယ
်ကျွန်တော်တို့ဒေသဖက်ထဲမှာဒီပြီးခဲ့တဲ့ဟုတ်သားကလေးကတမ္မာရအများကြီးထူတက်လာတယ်လေတမ္မာရှိရှိရောတမ္မာခုံခုံရောနောက်ပိုင်းဆိုတမ္မာငါငါလည်းနေရင်သုံးရင်ပါတယ်တမ္မာတစ်တစ်လည်းနေရင်သုံးရင်ပါတယ်ဒီတခြားသားကားတွေရောဆိုတော့တက်တီကတော်တော်လေးဆုံတယ်တရင်ပေါင်း60ကျော်လောက်မှရှိတယ်ဆိုတော့ကျွန်တော်လည်းပြောင်းပြတ်ဆိုတော့ကျွန်တော်တော့ထဲသွားလာလှုပ်ရှားနေတဲ့အချိန်မှာတော့အခက်အခဲတွေများရှိတယ်တခြားတလေဆိုဝန်းရံပိတ်ဆို့မှုတွေကျွန်တော်တို့ခံရတဲ့အပိုင်းတွေရှိတယ်ဟောအဲ့ဒီအတွက်ကြောင့်ကျွန်တော်တို့ဒီနောက်ပိုင်းမှာတိုက်ပွဲတွေခက်ဆစ်စိတ်လေးကိုဖြစ်လာတဲ့သဘောရှိပါတယ်
ဇွန်လ5ရက်6ရက်တွေမှာတော့တိုက်ပွဲတွေညင်သက်နေတယ်လို့ဆိုပါတယ်တနိုင်ငံလုံးအတိုင်းအတာနဲ့အပြည့်အဝညီညာရေးလက်မှတ်ထိုးနိုင်ဖို့ကြိုးပမ်းနေချိန်မှာတိုင်းသားတပ်ဖွဲ့တွေကတိုက်ခိုက်လာတာဟာမဖြစ်သင့်တဲ့လို့ရလို့အစိုးရပြောခွင့်ရဦးရဲထွတ်ကဝေဖန်လိုက်ပါတယ
်အဲ့တော့ကျွန်တော်တို့ကအဲ့နေရာမှာငါတအောင်ပလောင်ရော KIA တပ်ဖွဲ့ရောရှိရတဲ့ကြောင့်မလို့ကျွန်တော်တို့ကအမြဲတမ်းထိန်းသိမ်းလုပ်တယ်ဒါပေမဲ့အဲ့မှာဖြစ်လို့ရှိရင် KIA ဝါလုပ်သူလို့တအောင်ပလောင်ကလုပ်သူလို့ ਨੇ ကျွန်တော်တို့တပ်တွေကအပြစ်ခံနေရတာပေါ့အခုဖြစ်စင်ပါလေဒေသတက်တွေကတော့ပထမ KIA လို့ထင်တယ်ဦးတော်တောင်းပလောင်ကသူတို့ဖြစ်တယ်လို့ပြောတယ်သူတို့ပါပဲပြောဖြစ်တာကတော်လဲတောင်းတယ်မှာစစ်ကြောင်းသွားနေလို့ဖြစ်တာမဟုတ်ဘူးကားလမ်းပေါ်မှာတစည်းတည်းသွားနေတဲ့ကောင်ကိုအပြစ်ခံတာပါဒါတော့ဟိုဒီအပြစ်ခံရစရေးအတွက်အားလုံးကြိုးပမ်းနေချိန်မှာအတော်ကိုဆိုးတဲ့ကိစ္စပဲ
အပြစ်ရဲ့လက်မှတ်ထိုးရေးကိစ္စမှာသဘောမတူညီနိုင်တာတွေရှိနေတယ်လို့ TNLA တပ်ဖွဲ့ဘက်ကအစိုးရကိုအကြောင်းပြန်ပြီးနောက်ပိုင်းသူတို့တပ်ဖွဲ့တွေကိုအပြစ်သက်ချိန်မုံးဖို့အစိုးရဘက်ကစစ်ဆင်လာတာဖြစ်တယ်လို့ဗိုလ်မှူးတပ်ဖုံးကျော်ကမှတ်ချက်ပေးပြောဆိုပါတယ်
နောက်ဦးကလေးကကျွန်တော်တို့အဖွဲ့ကအမြင့်ပြည့်ချင်မွေးဆိုတဲ့ပုံစံနဲ့တိုက်ပွဲဖန်တီးလာတာပဲလေဆိုတော့ဒီအခု2014အဲ့ဒီမတ်လနောက်ပိုင်းနေစပြီးတော့ဒီတမအစင်တီတိုးပြီးတော့တိုက်လာတယ်ဆိုတော့ကျွန်တော်တို့ကိုတကယ်အပြည့်ချင်မုံးမဲ့ policy ကိုပို့ပြီးတော့မှမြင့်တင်ပြအကောင့်လေးဖုံးနေတယ်ကျွန်တော်ယူယူပဲမြင်ပါတယ်
ဒီတိုက်ပွဲတွေကိစ္စကိုဆွေးနွေးနိုင်မှုအတွက် TNLA တပ်ဖက်ကအ